မြန်မာနိုင်ငံမှာစိန်ခေါ်မှုတွေများပြားရှိနေပြီးတော့မကြသေးခင်နှစ်တွေအတွင်းတိုးတက်မှုတွေရောဆုတ်ယုတ်မှုတွေပါရှိခဲ့တယ်လို့ကုလသမဂ္ဂထိတန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်။မြန်မာနိုင်ငံဟာရှုပ်ထွေးတဲ့နိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကြားမှာရောက်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကြီးကဲ Helen Clark ကပြောလိုက်တာပါ။မြန်မာနိုင်ငံသားအားလုံးရဲ့လူမှုအဆင့်တန်းကိုမြင့်တင်ဖို့လူသားချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလိုအပ်ချက်တွေပြည့်မီရေးအတွက်ကူညီဖို့ကုလသမဂ္ဂကတန်ဋိထံချထားစေပါလို့လေမြန်မာနိုင်ငံကြီးစဉ်အတွင်း Miss Clark ကပြောပါတယ်။အုပ်ချုပ်မှုခိုင်မာအကောင်းဆုံးရေးလုပ်ငန်းတွေမြန်မာနိုင်ငံကလူတွေအားလုံးတွေပိုပြီးမြင့်မာတဲ့လူသားဖွံ့ဖြိုးတိုးတက်မှုအဆင့်ရရှိရေးအထောက်အကူဖြစ်စေဖို့ရာအခွင့်အရေးပေါ်အခြေခံတဲ့ချဉ်းကပ်မှုတွေနဲ့လှုပ်ဆောင်သွားယူတွေပေါ် UNDP အနေနဲ့အခိုင်အမာတန်ဋိထံချထားပါတယ်လို့လေ Miss Clark ကပြောပါတယ်။ UNDP အကြီးအကဲ Helen Clark နဲ့ကမ္ဘာစနေရိတ်ခါအဖွဲ့မှုဆောင်ညွှန်ကြားရေးမှူးအာသာရင်ကူစင်တို့ရဲ့ဒီသတင်းပတ်နှစ်ရက်ကြာမြန်မာနိုင်ငံကြီးစဉ်အတွင်းရခိုင်ပြည်နယ်စစ်တွေမျိုးစီလည်းတွားရောက်ပါတယ်။ရခိုင်ပြည်နယ်မှာ UNDP အနေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအကူအညီတွေကိုပေးနေတယ်လို့အတံပိုးဝမ်းကြောင်းမှုတိုးတက်စေဖို့နဲ့လူမှုသဟဇာတာဖြစ်မှုအကောင်းစေဖို့အတွက်ကျေးရွာပေါင်း63ရွာကလူလူကိုအကူအညီပေးနေပါတယ်။ဒါအပြင်ဒေသဆိုင်ရာအစိုးရတွေရဲ့အများပြည်သူဆိုင်ရာအုပ်ချုပ်ရေးစွမ်းရည်တိုးတက်လာစေဖို့လူလူဗဟုပြုဝန်ဆောင်မှုလုပ်ငန်းတိုးတက်လာစေဖို့တို့အတွက်လည်း